ဤချင်းနိုင်ငံဂီဇာနဲ့စင်နိုင်ဒေသကတိကျနိုင်နေမှုသုံးခုအတွင်းစစ်သွေးကြွလို့ယူဆသည့်အယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နိုင်ခဲ့တယ်လို့ဤချင်းအာနာဝိုင်းကပြောပါတယ်။ဂီဇာမျိုးနီးမှာဘတ်စကားတစ်စီးကိုပုံခွဲတက်ခဲ့တာကြောင့် BNN ခီးသွား3ဦးနဲ့အဲလန်ညွန်တို့တို့တည်ဆုံသွားပြီးတော့နောက်တစ်ရက်မှာပဲအကြမ်းဖက်သမားတွေကိုဤချင်းကအခုလိုနေနေတာပါ။ဘတ်စကားမောင်းသမားနဲ့တခြား BNN ခီးသွား12ဦးကတော့အဲ့ဒီတိုက်ခိုက်မှုအတွင်းဒဏ်ရာရရှိသွားပါတယ်။ဒီကနေ့မှာတုတ်တင်နိုင်ခဲ့တဲ့အဲ့ဒီစစ်သွေးကြွတွေနဲ့ခီးသွွားတွေကိုတက်ကက်ခဲမှုနဲ့ဆက်ဆက်မှုရှိပရှိဆိုတာကိုတော့အီဂျစ်ပြည်ထရေးဝန်ကြီးဌာနကပြောမသွားပါဘူး။အဲ့ဒီစစ်သွေးကြွတွေဟာလူညိုရင်းတပ်ဖွဲ့တွေ charge တွေနဲ့ခီးသွွားတွေကိုတက်ခိုက်ဖို့ကြံစည်နေတဲ့ဆိုတဲ့သတင်းရရခြင်းမှာပဲအခုလိုနှိမ့်နှင်းခဲ့တာဖြစ်တယ်လို့လည်းအီဂျစ်ပြည်ထရေးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုမထားတဲ့ဒီတက်ခိုက်မှုနဲ့ပတ်သက်ပြီးတော့အစုံစမ်းစစ်ဆေးပေးဖို့ BNN အစိုးရကလည်းအီဂျစ်အစိုးရကိုတောင်းဆိုထားပါတယ်။